2020ရွေးကောက်ပွဲရလဒ်အရခေါ်ယူတဲ့တတိယကြိမ်ပြည်သူ့လွှတ်တော်မနက်ဖြန်မှစကျင်းပတော်မှာဖြစ်ပါတယ်။ပြည်သူ့လွှတ်တော်ဥက္ကဋ္ဌသစ်တင်မြောက်ခြင်းနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်တွေကတိသစ္စာခံယူကြမယ်။ပြည်သူ့လွှတ်တော်ကျင်းပနိုင်ရေးကိုတော့ COVID-19 စီကံချက်တွေနဲ့အညီပြင်ဆင်နေကြတာဖြစ်ပါတယ်။ကျွန်မစုမွန်ဆက်သွယ်မေးမြန်းထားတာနားဆင်ပါရှင်။2020ပြည့်နှစ်ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲကနေပြည်သူအများရဲ့မဲဆန္ဒနဲ့ရွေးကောက်တင်မြောက်ခံလိုက်ရတဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်စုစုပေါင်း315ဦးမှာNLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်258နေရာရရှိပြီးပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကပြည်သူ့လွှတ်တော်ကိုယ်စားလှယ်26နေရာရရှိပါတယ်။ရှမ်းတိုင်းရင်းသားမြတ်ဒီမိုကရေစီအဖွဲ့ချုပ် SNLD က13နေရာ၊ရခိုင်မျိုးသားပါတီ AMP က4နေရာစသဖြင့်အသီးသီးပြည်သူ့လွှတ်တော်ကိုယ်စားလှယ်တွေအဖြစ်ရွေးချယ်ခံခဲ့ရတာပါ။2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့တနင်္လာနေ့မှာတော့လွှတ်တော်အသီးသီးနဲ့မှပြည်သူ့လွှတ်တော်ကိုပထမဆုံးခေါ်ယူကျင်းပတာဖြစ်ပါတယ်။မနက်10:00ကနေစကျင်းပါမယ့်တတိယအကြိမ်ပြည်သူ့လွှတ်တော်ပထမပုံမှန်အစည်းအဝေးမှာတော့ပြည်သူ့လွှတ်တော်ဥက္ကဋ္ဌဒုဥက္ကဋ္ဌတွေကိုရွေးချယ်တင်မြောက်ပြီးပြည်သူ့လွှတ်တော်ကိုယ်စားလှယ်သစ်တွေလွှတ်တော်ရှေ့မောက်ဂရီးသစ္စာပြုကြမှာဖြစ်ပါတယ်။ရန်ကုန်တိုင်းတင်ကန်းညို့မြို့နယ်မဲဆန္ဒနယ်ကရွေးကောက်ခံပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာကျော်စွာဦးကမနက်ဖြန်ပြည်သူ့လွှတ်တော်ကျင်းပမယ့်အစည်းအဝေးတွေကို VOA ကိုပြောပြပါပါတယ်
။ကျွန်တော်မနက်ဖြန်ဒါလွှတ်တော်စတက်မှာနော်ဒီကျင်းလာတဲ့အတိုင်းကျွန်တော်ရဲ့ဒီရင်တန်းနဲ့အတူဒါပြည်သူ့လွှတ်တော်သွားမှာပေါ့နော်။9:45လောက်မှာကျွန်တော်တို့ညယူတာဖြစ်ဖို့တော့ကျွန်တော်တို့ပြီးထားပါတယ်။ဒီအစီအစဉ်အတိုင်းပဲကျွန်တော်တို့ဆက်လက်ပြီးတော့ကျင်းပမှာပေါ့နော်။ဒီလွှတ်တော်ဥက္ကဋ္ဌဒီလွှတ်တော်ကိုရည်ချင်တယ်။ဆိုတော့အဲ့ဒီလည်းကျွန်တော်စိတ်လှုပ်ရှားတာပေါ့နော်။စိတ်လှုပ်ရှားတယ်၊ကုန်လေးယူတယ်။ပထမဆုံးဒါကိုယ့်ရဲ့ဒီအတွေ့အကြုံတစ်ခုကိုရမယ်ဆိုတဲ့အတွက်1:1တာတယ်ပေါ့နော်။နောက်တစ်ခါကမိဘဒီတွေကနေပြီးတော့မဲတွေပြီးရည်ချလိုက်တဲ့အတွက်အထူးပဲကျေးဇူးတင်တယ်ပေါ့နော်။မကြခင်တော့ကာလမှာသူကဖွဲ့တဲ့ခါမှာလည်းဟိုပါဝင်ခွင့်ရမယ်ဆိုတဲ့အင်မတန်မှဟိုဝန္ဒကူကြီးတယ်ပေါ့နော်။ဒီလိုမျိုးကြီးအဖွဲ့သူရဲ့ရေကောက်ခွဲပြည်ညာကံပါတဲ့အတိုင်းကဏ္ဍဒီဒီကိုကျွန်တော်အနေနဲ့အထင်တိုင်းဆုံးစူးစမ်းဆောင်ရွက်သွားဖို့တော့အချိန်ချင်းရှိပါတယ်ခင်ဗျ
။နိုင်ငံမှာ COVID-19 ကပ်ရောဂါဖြစ်ပွားနေစေကာလဖြစ်တာမို့ကျန်းမာရေးဝန်ကြီးဌာနရဲ့ COVID-19 ကူးစက်ပြန့်ပွားမှုကာကွယ်ရေးစီမင်းစည်းကမ်းချက်တွေနဲ့အညီလွှတ်တော်ကိုကျင်းပမှာဖြစ်ပါတယ်။တက်ရောက်မဲ့လွှတ်တော်ကိုယ်စားလှယ်တိုင်းတက်မတော်သားကိုယ်စားလှယ်တွေအပါအဝင်ကိုဗစ်ပိုးရှိမရှိနှစ်ကြိမ်ဆစ်ပြီးတော့ COVID-19 ကာကွယ်ဆေးတွေကိုလည်းထိုးနှံပေးထားတယ်လို့ရွေးကောက်ခံပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာကျော်စွာဦးကပြောပြပါတယ်
။ဒီမကျင်းပခြင်းပုံမဲ့လာတဲ့တည်းကတော့ကျွန်တော်ရဲ့ဒီကျောင်းသူဆတော်နာဂာကြီးပေါ့နော်။ဒီကျင်းပရေးဘုံကော်မတီဆိုပြီးဖွဲ့ပြီးတော့တခြားသူတို့ပြင်ဆင်ထားတယ်ဆိုတာလည်းကျွန်တော်သိကြပါတယ်ပေါ့နော်။ဒီရွေးကောက်ခံပြည်သူ့လွှတ်တော်ကိုယ်စားလှယ်မြန်မာလွှတ်တော်ကိုယ်စားလှယ်ကျွန်တော်ဒီတက်မတော်တော်ကိုယ်စားလှယ်အားလုံးကိုအပြင်ဖြစ်ပြီးတော့ negative ဖြစ်တယ်ပြီးတော့မှကျွန်တော်တို့ကာဝေးဆေးကိုပထမဆုံးချိန်ထိုးတယ်နောက်တစ်ချိန်တော့ကျွန်တော်ဖေဖော်ဝါရီလကုန်ဝင်းကျင်တော့မှာကျွန်တော်နောက်တစ်ချိန်ထိုးကြမှာပေါ့လေဒီလိုလွတ်တော်ကိုယ်စားလှယ်တွေကိုဟိုကျန်းမာရေးညီညွတ်အောင်တော့ဒါတိုင်းတော့သူချေပြန်ထားတယ်ပေါ့လေဟိုဒီ social distancing ပေါ့လေခက်ခွက်ခွက်နေလို့ရအောင်ကျွန်တော်သပွဲဝိုင်းညာသာတော်လေးကိုဒီချာလေးအဲ့ဒီညစီကျင်းလာတာဖြစ်ရတယ်ဒီကျွန်တော်တို့လည်း mask တွေ face shield တွေတခြားပေးထားပြီးတော့အပြည့်စုံတက်ဖို့ပေါ့နော်အဲ့ဒီစီကျင်းထားတယ်နောက်တစ်ခုကတော့တော်ခံမရလဲကြီးကြီးတော်ကြောင့်မလို့ဟိုဟိုပေါ့ဒီ social distancing နဲ့ကောင်းကောင်းစီကျင်းထားတယ်လို့လည်းပြောနေတယ်ဒီစပါတယ်ဘာလို့ဒီဖြစ်ဒီကျန်းမာရေးအားလုံးဘန္ဒာကပြီးတော့တန်ရင်ဒီဟိုကျင်းပမယ်လို့ပြောနေတယ်ယုံကြည်ပါတယ်ဗျဟုတ်ကဲ့ပါ
အခုလိုနေပြည်တော်မှာလွှတ်တော်တွေကျင်းပဖို့စီစဉ်နေချိန်မှာပဲ2020ရွေးကောက်ပွဲရလဒ်အဖြစ်နဲ့ပတ်သက်လို့ကျင်းတဲ့လက္ခဏာချင်းမရှိတာကြောင့်ဆိုပြီးဒီကနေ့စနေနေ့အထိရန်ကုန်မြို့ရွှေတဂုံစေတီတော်အနီးမှာတက်မတော်ထောက်ခံသူတွေစုဝေးဆန္ဒပြခဲ့ကြပါတယ်။အဓိကတိုက်ခံပါတီပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီအပါအဝင်နိုင်ငံရေးပါတီတချို့နဲ့တက်မတော်ဘက်ကပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုမဲရလဒ်အဖြစ်နဲ့မဲစင်းတွေပြန်တိုက်ပြီးစစ်ဆေးဖြေရှင်းပေးဖို့တောင်းဆိုနေပါတယ်။ဒီအတွက်အခုလွှတ်တော်အသစ်မခေါ်ခင်မှာလွှတ်တော်ဟောင်းခေါ်ပြီးတော့အထူးစည်းဝေးကျင်းပဖို့ကိုလည်းတောင်းဆိုခဲ့ကြပါတယ်။ဒါပေမဲ့လည်းဥပဒေအရဆိုရင်လွှတ်တော်ဟောင်းကဒီကနေ့ဆိုရင်ပြက်ပြဲသွားပြီဖြစ်ပြီးနောက်ဆုံး2020ရွေးကောက်ပွဲရလဒ်အရလွှတ်တော်အသစ်ကိုပဲခေါ်ယူရမှာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲတက်မတော်ဘက်ကအာဏာသိမ်းနိုင်ခြင်းရှိတယ်ဆိုတဲ့ခံမှန်းချက်တွေကြောင့်ဒီတတိယကြိမ်လွှတ်တော်ခေါ်ယူမှုကိုထိခိုက်မလားဆိုတဲ့စိုးရိမ်မှုတွေကလည်းရှိနေတာဖြစ်ပါတယ်ရှင်။ကျွန်မစုမော်မှာ